ုဇော်ဝင်းလှိုင်ရေကိုဇော်ဝင်းလှိုင်ဖတ်ဖူးတဲ့စာအုပ်တွေထဲမှာလေအထူဆုံးကဘလောက်ရှိပြီးတော့ဘလောက်ကြာကြာအချိန်ပေးဖတ်ခဲ့ရလဲ
စာအုပ်အထူတွေဖတ်ပြတာဆိုရင်တော့ကျောင်းလုံးကပဲဗျာအခုနောက်ပိုင်းတော့အချိန်ကလည်းသိမ့်မြတော့စာအုပ်အထူတွေသိမ့်မဖတ်ဖြစ်တော့ပါဘူးဗျာမဆုမြတ်မောင်ကတော့အထူဆုံးပဲစာအုပ်ဖတ်ဖို့လို့လေ
ကျွန်တော်အချိန်အကြာဆုံးယူပြီးတော့ဖတ်ခဲ့ရတဲ့စာအုပ်ဆိုရင်တော့လီယိုတော်စတရိုက်ရဲ့ဒီ War and Peace ကိုစစ်နဲ့ငြိမ်းချမ်းရေးဆိုပြီးတော့မှဆရာများတန်းတင်မြန်မာလိုဘာသာပြန်ထားတဲ့စာအုပ်ပဲစာအုပ်ကတော်တော်လေးလက်ထူတော့တထိုင်ထဲကိုလည်းတောက်လျှောက်ဖတ်ဖို့အချိန်မပေးနိုင်လို့ခွဲခွဲပြီးတော့ဖတ်တာသုံးပတ်ကျော်လောက်ကြာလိုက်တယ်အဲ့ဒီတော့ကတော့စာမြန်မြန်ကူဖတ်ပေးနိုင်တဲ့ Mobile Application မျိုးကလည်းမရှိသေးဘူးလေအခုတော့ War and Peace ကို10နိုင်လောက်အတွင်းမှာကိုပြီးအောင်ဖတ်နိုင်မယ်ဆိုတဲ့ Application ပေါ်နေပြီကိုဇော်ဝင်းလှိုင်ရေ
တဲဟုတ်ပါလားဗျမြန်မာပြည်အောင်ဖတ်နိုင်မယ်ဆိုတော့ဘယ်လိုလဲဗျဘယ်မှာဖတ်ရမှာလဲ
Samsung ရဲ့ Galaxy S5 နဲ့ Gear 2 Smartwatch တွေနဲ့ပါလာမှာနောက်ကြလို့ရှိရင်တော့တခြားလက်ကင်ဖုန်းတွေ e-reader တွေနဲ့ပါသုံးနိုင်အောင်လုပ်နေပါတယ်တဲ့ဒီ app အကြောင်းကိုကြေညာလိုက်တော့ IT ဆောင်မရှင်တွေစိတ်ဝင်စားရေးလိုက်ကြတာကောင်းတဲ့ဘက်ကရောမကောင်းတဲ့ဘက်ကပါရေးနေကြတာမျိုးစုံပဲ
ကျွန်တော်တို့အခုကြားရတာစိတ်ဝင်စားတယ်နည်းနည်းရှင်းပြပါအောင်ဗျဘလို့စာတွေကိုမြန်မြန်ဖတ်ကြည့်လို့ရမလဲဆိုတာကို
အရင်ပြောချင်တာတော့အခုပြောနေတဲ့ကိစ္စကဒီစာအုပ်တွေနဲ့စာဖတ်တဲ့သူတွေအတွက်မဟုတ်ဘဲနဲ့ကွန်ပျူတာပေါ်မှာစာဖတ်တဲ့သူတွေအတွက်ပဲအကျုံးဝင်မှာပါ application ရဲ့နာမည်က Spritz တဲ့စာအမြန်ဖတ်နိုင်မဲ့ speed reading application ပေါ့ဒီ Spritz app ဖန်တီးထားတဲ့သူတွေရေးထားတာအရင်ဆုံးပြောပြမယ်လူရီယာတဲ့စာဖတ်ကြပြီဆိုလို့ရှိရင်စာလုံးတစ်လုံးပြီးရင်တစ်လုံးစာကြောင်းတစ်ကြောင်းပြီးရင်နောက်တစ်ကြောင်းပြောင်းဖို့နောက်စာမျက်နှာတစ်ခုကနေပြီးတော့နောက်တစ်ခုပြောင်းဖို့အတွက်ကမျက်စိကနေလှုပ်ရှားနေရတဲ့အချိန်ကစာထဲမှာပါတဲ့အကြောင်းတွေကိုခေါင်းထဲထည့်နေရတာထက်ကိုပိုပြီးတော့အချိန်ကုန်နေတဲ့အဲကြောင့်တို့ကဘာလုပ်လိုက်လဲဆိုတော့မျက်စိကိုဟိုဘက်ဒီဘက်ရွှေ့ပြီးတော့ဖတ်နေစရာမလိုအောင်လှုပ်လိုက်တာတဲ့
မျက်စိရွှေ့စရာမလိုအောင်လှုပ်တယ်ဟုတ်လားဒါဆိုစာကိုဘယ်လိုဖတ်မှာလဲကျွန်တော်မရှင်းသေးဘူးဗျာ
ဒီလိုကိုဇော်ဝင်းလှိုင်ရဲ့ဒီမျက်စိထဲမှာမြင်အောင်ပြောရမယ်ဆိုရင်တော့လက်ကင်ဖုန်းပေါ်မှာအတန်းလိုက်အကွက်လေးတစ်ခွက်ပဲရှိတယ်အဲ့ဒီအကွက်ထဲမှာစာရီကိုတလုံးချင်းစီပေါ်ပေါ်လာအောင်လို့လှုပ်ထားတာဥပမာပြောရမယ်ဆိုရင်တော့ A new speed reading technology called Spritz လို့ရေးထားတဲ့စာကြောင်းကိုဖတ်မယ်ဆိုပါတော့အဲ့ဒီအကွက်ထဲမှာ A ပြီးသွားရင် new ပြီးသွားရင် speed ပြီးသွားရင် reading ပြီးသွားရင် technology ပြီးသွားရင် called ပြီးသွားရင် spirit ဆိုတဲ့စာလုံးတစ်လုံးချင်းစီကဖတ်ဖတ်ဖတ်ဖတ်ဖတ်နဲ့တစ်ခုပြီးတစ်ခုပေါ်လာတာဆိုတော့မျက်စိကဟိုဘက်ဒီဘက်ကိုရွှေ့နေကြမလို့တော့ဘူးအဲ့ဒီအကွက်နေရာကိုပဲ site ကြည့်ပြီးတော့ဖတ်နေုံပဲ
ဟင်ဒါဆိုလို့ရှိရင်စာကြောင်းတစ်ခုလို့မြင်မနေရဘူးပေါ်မှာစမြမွန်ရဲ့ဖတ်ရတာရောအဆင်ပြေပါမလားဗျာ
ဟုတ်တယ်ရှင်မြင်မနေရဘူးစာကြောင်းထဲမှာပါတဲ့စာလုံးတွေကိုတစ်လုံးပြီးတစ်လုံးဖော်ပြပေးတာအဲ့လိုမျိုးပေါ်လာတဲ့အနှီးအမြန်ကိုကိုကရွေးလို့ရတယ်တမတစ်ကိုစာလုံးပေါင်း250ကနေပြီးတော့စာလုံးပေါင်း1000အထိမြန်အောင်လို့ရွေးလို့ရတယ်တဲ့
ကျွန်တော်သိတာကတော့လူတစ်ယောက်ဟာပုံမှန်အဖြစ်တမတစ်ကိုစာလုံးပေါင်း250ရေဘူးရဖတ်နိုင်တယ်ဆိုတာပဲဗျစာလုံးပေါင်း1000ဖတ်နိုင်အောင်မြန်လိုက်မယ်ဆိုရင်တော့ကိုဖတ်တာတွေခေါင်းထဲကိုရောက်ပါမလားဗျာ
အဲ့ဒါကြောင့်လဲ IT ဆောင်ပါရှင်တွေကမျိုးစုံသုံးသက်ရေးနေကြတာပေါ့တချို့ကလဲဒီမြ мян ဖတ်နိုင်လို့ကောင်းတယ်ဆိုပြီးတော့ပြောတယ်တချို့ကြတော့လဲအဲ့လိုတနေရာတဲ့ကို site ကြည့်ပြီးတော့ဖတ်နေရတာကြာလာတော့ခေါင်းနောက်လာတယ်လို့ပြောကြတယ
်ကဲဒါဆိုကျွန်တော်ဆန်းဖတ်ကြည့်ချင်တယ်ဗျာဘယ်မှာဖတ်လို့ရမလဲ
အဲ့ဒါဆိုအခုဖတ်ကြည့်မလားဒီသူတို့ရဲ့ website spritzinc.com မှာကိုဘလောက်မြ мян ဖတ်နိုင်မယ်ဆိုတာဆန်းကြည့်လို့ရတယ
်ဖတ်ကြည့်မယ်ဗျာတမိနစ်ကိုစလုံး300လောက်နဲ့ရွေးလိုက်မယ်ဟာဒါတော့တော်တော်များနေဗျာကဲတမိနစ်ကိုစလုံး900ဆိုဘလောက်မြန်သွားမလဲစမ်းကြည့်အောင်ဟာအတော့ကိုမြန်တာပဲကျွန်တော်အတွက်တော့စာရီခေါင်းနဲ့ရောက်နိုင်ဖို့ဒီလုံးနဲ့တော့မဖြစ်နိုင်ဘူးထင်တယ်မဆင်မမွေ
ကျွန်တော်အတွက်လည်းမဖြစ်နိုင်ဘူးလို့ထင်တယ်စမ်းဖတ်ကြည့်ထားတဲ့အတိုင်းဆိုရင်ဒီမျက်စိထဲမြင်နေတာတွေကိုဘာတွေရေးထားလဲဆိုတာကျွန်တော်ရဲ့အုံနောက်ကခွဲချမ်းသုံးသပ်နိုင်ဖို့ကတမိနစ်ကိုစာလုံး250လောက်ပဲလက်ခံလို့ရတဲ့ပုံပဲ
ဒါဆိုဘလို့လူမျိုးတွေကများများဖတ်နိုင်တာကောင်းတယ်လို့ပြောနေကြတာလဲဗ
ျ Slate ဆိုတဲ့နေ့စဉ် online magazine ပေါ်မှာ IT ဆောင်မရှင်တယောက်ရေးထားတာကိုပြောပြမယ်သူကဒီ Spritz app တောင်မဟုတ်ဘူးဒါပေမဲ့ Spreader ဆိုတဲ့ application ကိုသုံးနေတာတဲ့အဲ့ဒီလိုမျိုး speed reading application ကိုသုံးတဲ့အတွက်ကြောင့်မို့လို့သူ့ရဲ့စာဖတ်တဲ့ပုံစံကလုံးဝပြောင်းသွားတော့တယ်တဲ့။အရင်တော့ဆိုလို့ရှိရင်ခက်ရှိရှိစာမားတွေကိုဖတ်နေရင်လည်းအာယုံကတခြားကိုရောက်ရောက်သွားတတ်တယ်တဲ့။အခုတော့စာရီကိုမြ мян ဖတ်သွားနိုင်ရုံမကအဲ့ဒီ application မပါလို့ရှိရင်စာရီကိုပုံမှန်ဒီအတိုင်းဖတ်တော့မှမဖတ်နိုင်တော့ဘူးဆိုပဲ။သူ့ရဲ့ဖတ်နှုန်းကတစ်မိနစ်ကိုစာလုံး900ကျော်တယ်နော်
။ဒါဆိုရင်တော့သူ့ရဲ့အုံနောက်ကသူများတဲ့ပို့ထုနေလို့ဖြစ်မှာပဲဗျာ။
ကိုယ်စားဝင်လိုက်အဲ့လိုပြောလို့ Time Magazine Online မှာ The Brain App That's Better Than Spritz ဆိုတဲ့ခေါင်းစဉ်နဲ့ရေးထားတဲ့စောင်းပါအကြောင်းကိုလည်းပြောရအောင်မယ
်။ Spritz ထက်ကောင်းတဲ့အုံနောက် application ပေါ့အတိအပယ်ကဟုတ်လား
။ဟုတ်တယ်ရှင်ဒီစောင်းပါရှင်အဓိကဘာကိုထောက်ပြလဲဆိုတော့ Spritz လိုမျိုးစာမြန်မြန်ဖတ်ပေးတဲ့ application တွေကစာဖတ်တဲ့သူတွေရဲ့ဉာဏ်ရည်နဲ့မရှင်းနိုင်ဘူးဆိုတာကိုရေးပြထားတာပဲ။တကယ်တော့ဒီစာကိုမြ мян ဖတ်တယ်နှစ်နှစ်ဖတ်တယ်ဆိုတာရေးထားတဲ့စာရဲ့လွယ်ကူမှုခက်ခဲရှုပ်ထွေးမှုအတိုင်းအတာပေါ်မှာမူတည်ပြီးတော့မှစာဖတ်တဲ့သူနားလည်သဘောပေါက်အောင်လို့အုံနောက်ကမြ мян ဖတ်နှစ်နှစ်ဖတ်ဆိုတာကိုဆုံးဖြတ်ပေးတာပဲတဲ့စာဖတ်နေချိန်မှာစာထဲမှာပါတဲ့အကြောင်းတွေကိုညံစွမ်းရည်ရာတစ်ချိန်ထဲမှာခွဲခြားဆုံးဖြတ်ပေးတဲ့ဒါကြောင့်ကိုယ့်ရဲ့အုံနောက်ကသာလျှင်အကောင်းဆုံးဆိုတာကိုသူက brain app လို့တင်စားပြီးတော့ရေးပြထားတာ
ကျွန်တော်အဲ့ဒါကိုလက်ခံတယ်ဗျအ ဥပမာကိုယ်နဲ့အကြောင်းမဝင်တဲ့အကြောင်းအရာတွေကိုဖတ်လိုက်တဲ့အခါရေးထားတာကိုသဘောပေါက်အောင်အချိန်ယူရမယ်။လွယ်တဲ့အကြောင်းအရာတွေဆိုရင်တော့ဘာပြည့်ရင်ဘာလာမယ်ဆိုတာသိနေလို့စာတွေကိုကြော်ဖတ်သွားလို့ရတယ်လေ။
တခုပဲရှိတာပေါ့လေအခုခေတ်ကြီးကလည်းတခုပြီးတခုဖြစ်နေတာမြန်ဆန်လွန်းတဲ့ခေတ်ကြီးဖြစ်နေတော့ဘာမဆိုမြ мян လို့ဖို့လိုတဲ့သူတွေအတွက်ကတော့အခုလိုမျိုးစာတွေကိုမြ мян ဖတ်ပေးနိုင်တဲ့ application တွေကအသုံးဝင်ကောင်းဝင်နိုင်ပါပါရှင်။